ဒုတိယအကြိမ်21ရာစုပင်လယ်ညီလာခံကိုထောက်ခံတဲ့အနေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ကိုစားနိုင်ငံရေးရာလက်ထောက်အတွင်းမှုချုပ်ကတက်ရောက်မှာဖြစ်တယ်လို့ကုလသမဂ္ဂအရာရှိတူက VOA ကိုပြောကြားပါတယ်ဒီတော့အတွင်းမြောက်ပိုင်းစီးရေးမဟာမိတ်အဖွဲ့ကနေငင်းငင်းညီလာခံကိုတက်ရောက်လာအောင်ဂျာဝင်ညှိနှိုင်းပေးခဲ့တဲ့တရုတ်နိုင်ငံရဲ့ရည်ရည်ချက်ဟာအရင်လိုမဟုတ်ပဲပြောင်းလဲလာတာကိုတွေ့ရကြောင်းမြန်မာရေးကြွန့်ကျင်သူအမေရိကန်တန်တမန်အရာရှိတူကပြောကြားလိုက်ပါတယ်ဒီအကြောင်းမှတ်ရင်ညနေကပြောပြမှာဖြစ်ပါတယ
်ဒီကနေ့မေလ24ရက်နေ့မှာကျင်းပမယ့်ဒုတိယအကြိမ်21ရာစုပင်လုံညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုတိုင်မတက်ရောက်နိုင်ပေမဲ့ညီလာခံကိုထောက်ခံအတိမတ်ပြုတဲ့အနေနဲ့သူ့ကိုယ်စားကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ်ကတက်ရောက်မှာဖြစ်ကြောင်းအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ
် The United Nations has long expressed its support for the peace conference and
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်ခဲ့တာကာလကြာရှည်ခဲ့ပြီဖြစ်ပါတယ်ဒီလက်ရှိငြိမ်းချမ်းရေးညီလာခံကိုကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ် Miroslav Yanka ကကိုစားပြုတက်ရောက်မှာဖြစ်ပါတယ်2016ခုနှစ်ဩဂုတ်လမှာကျင်းပခဲ့တဲ့ပထမအကြိမ်21ရာစုပင်လယ်ညီလာခံကိုတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်ကိုယ်တိုင်တက်ရောက်ပြီးအဖွင့်အမှားစကားပြောကြားခဲ့တာပါဒီအတော်အတွင်းတရုတ်အစိုးရရဲ့ဂျာဝင်ညှိနှိုင်းမှုကြောင့်မြန်မာအစိုးရဘက်ကအထူးဖိတ်ကြားသူအဖြစ်ညီလာခံကိုတက်ရောက်ဖို့နောက်ဆုံးအချိန်ရောက်မှဖိတ်ကြားခဲ့တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့ဟာညီလာခံကိုတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေကြပါပြီတရုတ်အစိုးရဟာသူ့အကျိုးစီးပွားဖြစ်တဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းလမ်းကြောင်းထဲမှာပါနေတဲ့တရုတ်မြန်မာနယ်စပ်ဒေသတဝိုက်ငင်းကြမ်းရေးနဲ့တည်ငြိမ်ရေးကိုအဓိကလှူလာနေတာကြောင့်အရင်လိုနှစ်ဖက်ကစားတာမျိုးမဟုတ်ပဲရက်တီချက်ပြောင်းလဲလာတာကိုတွေ့ရကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်ဟောင်းလဲဖြင့်လက်ရှိ USIP ခေါ် American ငင်းကြမ်းရေး Institute အကြီးအကဲအကြံပေး Priscilla Club က VOA ကိုပြောပါတယ်
It's very interesting. I think the Chinese have probably between the time of the last Panglong and this one.
သူပြောသွားတာကပြီးခဲ့တဲ့ပထမအကြိမ်ပင်လုံညီလာခံနဲ့ဒုတိယအကြိမ်ညီလာခံအကြာကာလအတွင်းမှာမြမငင်းငယ်ရေးဖြစ်စဉ်မှာအဟံအတားဖြစ်စီမဲ့ကိစ္စတွေအစားရှေ့ဆက်သွားနိုင်ဖို့အစီအစဉ်တွေကိုတရုတ်အစိုးရဘက်ကသုံးသပ်လှုပ်ဆောင်တာဖြစ်နိုင်တယ်လို့ Priscilla Club ကပြောသွားတာပါတရုတ်ကအရင်ကနှစ်ဖက်ကစားတဲ့ပုံစံမျိုးလိုထင်ခဲ့ပေမဲ့အခုတော့အဲ့ဒီရည်တည်ချက်ကိုပြောင်းလဲလိုက်ပြီလို့မြင်ကြောင်းဒါပေမဲ့စောင့်ကြည့်ရမှာဖြစ်ကြောင်း VOA ကိုပြောသားပါတယ်အခုလိုမြမငင်းငယ်ဖြစ်စင်မှာတရုတ်ကအတော်လေးပါဝင်ပတ်သက်လာနေတဲ့အပိုင်းမှာအမေရိကန်ဘက်ကရောမြမငင်းငယ်ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဘလို့အခန်းကဏ္ဍကနေပါဝင်တာမျိုးတွေ့ရတယ်လဲဆိုတဲ့မေးခွန်းကိုတော
့ Well, we don't have much of a direct role in this. We're in the background just simply encouraging
သူပြောသွားတာကတော့အမေရိကန်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဓာတ်ရိုက်ပါဝင်ပတ်သက်နေတာတော့မရှိကြောင်းနဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးအမြန်ဆုံးရဖို့အမြဲဆန္ဒရှိနေတယ်လို့တိုးတက်မှုတွေရှိအောင်လေဒီကနေပံ့ပိုးကူညီပေးနေကြောင်းပြောသွားပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကလက်နက်ကိုင်ဖွဲ့တွေကိုတော့ထောက်ပံ့တာမျိုးမရှိဘူးလို့လည်းပြောပါတယ်။အခုလိုမြောက်ပိုင်းမဟာမိတ်အဖွဲ့ကနေညီလာခံကိုအထူးဖိတ်ကြားသူအနေနဲ့တက်ရောက်လာတဲ့အတွက်လည်းမျှော်လင့်ချက်ကြီးကြီးမားမားမရှိပေမဲ့ညီလာခံကိုတက်ရောက်လာတာဟာအပြုတ်သဘောဆောင်တိုးတက်မှုလို့မြင်ကြောင်း Priscilla Club ကပြောပါတယ
်။ In the Northern Alliance simply they do not agree with the constitution. They don't agree with the
သူပြောသွားတာကမြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာဖွဲ့စည်းပုံခြေခံဥပဒေကိုလည်းသဘောတူထားတာမဟုတ်ပါဘူး။ဒါ့အပြင် NCA ဖြစ်ခဲ့ရစေးစာချုပ်မှလည်းလက်မှတ်ရေးထိုးထားတာလည်းမဟုတ်ပါဘူး။လက်ရှိငင်းငယ်ဖြစ်စဉ်ရဲ့အခြေခံအချက်တွေနဲ့အမည်နာမတွေကိုလည်းသဘောတူညီထားတဲ့အဖွဲ့မဟုတ်ပါဘူး။ဒါပေမဲ့သဘောတူညီချက်တွေမရှိပေမဲ့လည်းညီလာခံကိုအထူးဖိတ်ကြားသူအနေနဲ့လာပြီးတက်ရောက်လာတဲ့အတွက်ဒီညီလာခံအတွင်းမှာအခြားသူတွေရဲ့စိုးရိမ်ချက်တွေဆွေးနွေးမှုတွေကိုသူတို့အနေနဲ့မြင်တွေ့ရမှာဖြစ်တယ်လို့ Priscilla Club ကပြောပါတယ်။ဒုတိယအကြိမ်တခါစုငင်းငယ်ရေးညီလာခံကိုတော့9ရက်တာကျင်းပမှာဖြစ်ပြီးတော့ဖွင့်ပွဲနဲ့ပိတ်ပွဲအတွက်အပြစ်ရဲ့စာချုပ်လက်မှတ်ရေးထိုးထားပြီးတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်အပြစ်ရဲ့လက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်ကိုအစိုးရဘက်ကဖိတ်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးဆောင်ထေးကပြောပါတယ်ရှင်။